အမေရိကန်ပြည်တော်စုလူမျိုးရေးမှာရုရှားနဲ့တရုတ်တို့ကိုနံပါတ်1နဲ့2အကြီးမားဆုံးချိန်ဆောင်မှုတွေဖြစ်အမေရိကန်ဗိုလ်ချုပ်ကြီးတူဦးကသတ်မှတ်ပြောဆိုလိုက်ပါတယ်။ရုရှားဟာအမေရိကန်လူမျိုးရေးအတွက်အကြီးမားဆုံးချိန်ဆောင်မှုဖြစ်ပါတယ်လို့ရေးတဲ့ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကပြောလိုက်တာပါ။ပူးတွဲစီးဥစည်းချုပ်များအဖွဲ့အကြီးအကဲတွေဖြစ်သူကိုခန့်အပ်ရေးအတည်ပြုပေးမယ်။အထက်တော်လက်နက်ကန်တပ်ဖွဲ့များဆိုင်ရာကော်မတီကြာသပတေးနေ့ကျင်းပပွဲတွင်ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ကအဲဒီလိုပြောတာပါ။ရုရှားရဲ့ပြုမှုလုံဆောင်ပုံအပေါ်အမြဲတမ်းသတိထားနေရတယ်လို့သူကဆိုပါတယ်။အမေရိကန်အနေနဲ့ယူကရိန်းကိုတိုက်ခိုက်ရေးစစ်လက်နက်ပစ္စည်းကိရိယာတွေထောက်ပံ့တင်သလားဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီးစစ်ရေးအမြင်အရဆိုရင်တော့အဲ့ဒါဟာကျူးကျောင်းစီလျော်တဲ့တုံ့ပြန်လှုပ်ဆောင်မှုပါလို့ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ကပြန်ဖြေပါတယ်။တရုတ်နဲ့ပတ်သက်လို့တော့အမေရိကန်ရဲ့ရန်သူမဟုတ်ပေမဲ့လည်းအမေရိကန်လူမျိုးရေးနဲ့ပတ်သက်လာရင်တရုတ်နိုင်ငံရဲ့စစ်ရေးဆွမ်းဆောင်ရည်ကိုလိလဆန်းစစ်ရမှာသူ့ရဲ့တာဝန်ပဲဖြစ်ပါတယ်လို့ပြောပါတယ်။